ယူကရိန်းနိုင်ငံအစီပိုင်းမှာ2014ခုနှစ်ကပြတ်ကျခဲ့တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH17 ဟာရုရှားစစ်တပ်ကပေးတဲ့ဒုံးကျည်ကြောင့်ပြတ်ကျခဲ့တယ်ဆိုတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ရဲ့တွေးရှိချက်ကိုသမ္မတဗလာဒီမီဒီယာပူတင်ကပယ်ချခဲ့ပါတယ်သူအနေနဲ့တွေးရှိချက်အစီရင်ခံစာကိုမဖတ်ရသေးပေမဲ့မဟုတ်မှန်ဘူးလို့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့စင်ပီတာစဘတ်မြို့မှာပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်စုံစမ်းမှုထဲမှာရုရှားကိုပေးမပါတဲ့အပေါ်လဲသူကဝေဖန်ခဲ့ပါတယ်ခရီးတဲ့300နီးပါးသေဆုံးခဲ့တဲ့လေယာဉ်ပြတ်ကျခဲ့တာဟာရုရှားနိုင်ငံကတ်စ်မြို့မှာရှိတဲ့အမှတ်53လေယာဉ်ဖြတ်တပ်မကလာတဲ့ဘုတ်အမျိုးအစားဒုံးကျည်ပြစ်ချခံရတာလို့6နိုင်ငံပါဝင်တဲ့စုံစမ်းမှုကနေတွေ့ရှိခဲ့ပါတယ်။ရုရှားအစိုးရလိုလာတဲ့သဘုံတွေထိမ့်ထုတ်ထားတဲ့ယူကရိန်းအစီပိုင်းကနေအဲ့ဒီဒုံးကျည်ပြစ်ခဲ့တာဖြစ်ပါတယ်။မှန်ကန်တဲ့စုံစမ်းတွေ့ရှိမှုကိုရုရှားကအတိအမှတ်ပြုဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာသမ္မတပူတင်ကအခုလိုတုံ့ပြန်ခဲ့တာပါ။ဒက်စ်ခီးတဲ့193ယောက်သေဆုံးသွားခဲ့တဲ့လေယာဉ်ပျက်ကျမှုနဲ့ပတ်သက်လို့ရုရှားနိုင်ငံတာဝန်ရှိပြီးတော့ရော်ကြေးပေးဖို့တောင်းဆိုမယ်လို့ Netherlands အစိုးရကရုရှားအစိုးရကိုသတ်ဆန်နေကတရားဝင်အကြောင်းကြားခဲ့ပါတယ်။ Australia နိုင်ငံကလည်းအလားတူဥပဒေကြောင်းကနေဆောင်ရွက်မယ်လို့ Netherlands အနာပိုင်တွေကပြောပါတယ်။ရုရှားနိုင်ငံအနေနဲ့တာဝန်ယူဖို့နဲ့အပြစ်ရှိသူတွေကိုအပြစ်ပေးနိုင်ရေးအပြစ်အဝပူးပေါင်းဆောင်ရွက်ဖို့ American, Britain, ဥရောပသမဂ္ဂနဲ့ NATO စစ်မဟာမိတ်အဖွဲ့တို့ကရုရှားကိုတောင်းဆိုထားပါတယ်။